အိန္ဒိယသမ္မတရမ်နတ်ကိုဗင်းနဲ့ဇနီးမြန်မာနိုင်ငံကိုဒီဇင်ဘာလ10ရက်နေ့ကနေပြီးတော့14ရက်နေ့အထိအလဲပတ်ရောက်လာလိမ့်မယ်လို့ဒီဇင်ဘာလ6ရက်နေ့ကအိန္ဒိယနိုင်ငံထုတ် The Economist Times သတင်းစာမှာဖော်ပြထားပါတယ်ဒီ9ရက်ကြာခီးစဉ်တွင်သမ္မတဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်တို့နဲ့လည်းအိန္ဒိယသမ္မတကတွေ့ဆုံသွားမှာဖြစ်ပြီးနှစ်နိုင်ငံသဘောတူညီမှုတော်တော်များများလဲလက်မှတ်ရေးထိုးလိမ့်မယ်လို့မျှော်လင့်ရပါတယ်အိန္ဒိယသမ္မတနဲ့ဇနီးဟာနေပြည်တော်ကိုဒီဇင်ဘာလ10ရက်နေ့မှာရောက်လာကြမှာဖြစ်ပြီးတော့စတေးရနေကြရင်တော့သမရဦးဝင်းမြင့်နဲ့ဒေါ်ဆန်းစုကြည်တို့နဲ့တွေ့ဆုံကြဖို့ရှိပါတယ်။စနေရနေကြရင်တော့အိန္ဒိယနိုင်ငံရဲ့အကူအညီနဲ့ဖွင့်လှစ်ထားတဲ့စိုက်ပျိုးရေးနဲ့ပညာရေးသုတေသနဌာနကိုတွားရောက်လဲပတ်ပါလိမ့်မယ်။သမရရနတ်ကိုဗင်းနဲ့ဇနီးဟာရန်ကုန်မြို့ကိုလည်းတွားရောက်ကြမှာဖြစ်ပြီးရန်ကုန်မှာကွယ်လွန်သွားခဲ့တဲ့အိန္ဒိယရဲ့နောက်ဆုံးမဂိုအေဂရစ်ဘဟာဒူရှာဇာရာဇဖရာရဲ့ဂူပိမန်ကိုလည်းဒီဇင်ဘာလ17ရက်နေ့မှာတွားကြဖို့ရှိပါတယ်။နောက်တစ်ခါရွှေကုံဖျားအာဇာနည်ပိမံဓမ္မဇောတိကဝိပဿနာရိတ်တာတွေကိုလည်းသူတို့သွားကြအောင်ပါအိန္ဒိယကုမ္ပဏီ45ခုပါဝင်လိမ့်မယ်လို့မျှော်လင့်ရတဲ့ကုန်စည်ပြပွဲကိုလည်းဒီသမရရနပ်ကိုဗင်းကဖွင့်လှစ်ပေးဖို့ရှိပါတယ်လွန်ခဲ့တဲ့3နှစ်အတွင်းအိန္ဒိယနဲ့မြန်မာနိုင်ငံကြားနိုင်ငံရေးစီးပွားရေးနဲ့စည်ရေးဆိုင်ရာဆက်ဆံမှုတွေတိုးတက်လာခဲ့သလိုနှစ်နိုင်ငံခေါင်းဆောင်တွေရဲ့အပြန်အလှန်လည်ပတ်မှုတွေလည်းရှိခဲ့တာပါအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီမြန်မာနိုင်ငံကိုပြည်တဲ့နှစ်တုန်းကရောက်လာခဲ့ပြီးနိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်ကအိန္ဒိယကိုအခုနှစ်ဆန်းပိုင်းတုန်းကသွားခဲ့ပါတယ်။ရခိုင်ပြည်နယ်တိုးတက်ဖွံ့ဖြိုးရေးအစီအစဉ်အတွက်အိန္ဒိယရဲ့ကူညီမှုတွေရှိတဲ့အထက်မှာရိုဟင်ဂျာဒုက္ခသည်တွေပြန်လာဖို့အခါမှာနေထိုင်မှုအဆောက်အဦတွေတိစောက်ရေးလဲပေါ်ပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာတွေအများဆုံးနေရာပြန်ရေးအကောင့်ထယ်ဖော်ဖို့လဲအိန္ဒိယဘက်ကလိုလားပါတယ်။အိန္ဒိယမှာလဲရိုဟင်ဂျာမွတ်စလင်တွေ4000ကျော်ရှိနေပါတယ်။